င်္ဂလာနဲ့နှက်ခင်ပါခင်ဗျာလက်လက်တေအာရှတန် RF ရဲ့2024ခုနှစ်ဩဂတ်လ14ရက်ဗုဒ္ဓဖူးနေ့နဲ့နှက်ခင်အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကရဲကောင်မြန်မာမှာဒီနေ့မနက်ခင်းအစီအစဉ်မှာမြန်မာစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IMM ကထုတ်ပြန်လိုက်တဲ့အကြောင်းနဲ့နောက်ဆုံးရသတင်းတွေသတင်းဆောင်မားတွေနဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်သွားမှာပါအခုရုံစုံသတင်းတွေကိုတင်ပြမှာပါနိုင်ငံတော်မှာမြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားအမြောက်များတွေ့ရှိထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်နီယာ IMM အဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဩဂတ်လ13ရက်မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းတဲ့နှစ်ပတ်လည်အစီအစဉ်မှာဖော်ပြလိုက်တာပါ။2023ခုနှစ်ဇူလိုင်လ1ရက်နေ့ကနေ2024ခုနှစ်ဇွန်လ30ရက်နေ့တနှစ်တာကာလအတွင်းစစ်ကောင်စီတပ်ကနေကျူးလွန်ခဲ့တဲ့အထောက်အထားတွေကိုစုဆောင်းရရှိထားတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီထက်မှာစစ်ရေးပြတ်မှတ်မဟုတ်တဲ့စာတင်ကြောင်းဘာသာရေးအဆောက်အုံဆေးရုံစတာတွေကိုလေကြောင်းကနေတိုက်ခိုက်တာခေါင်းဖြတ်တာရုတ်ပြက်ဆင်းပြက်ဖြစ်နေတဲ့ရုပ်လောင်းတွေနဲ့လိန်ငါဖြတ်တောက်ထားတဲ့ရုပ်လောင်းတွေကိုလူမြင်ကွင်းမှာပြတာတာအပါအဝင်တိုက်ပွဲတွေအတွင်းဖမ်းဆီးထားသူတွေကိုကိုလက်အင်ငါဖြတ်တောက်တာတွေပါဝင်တယ်လို့ဆိုပါရယ်တိုက်ပွဲတွေကြောင့်ရန်ကုန်မြို့ကိုစစ်ဘေးဒုက္ခသည်အဖြစ်ခိုလုံပြောင်းရွှေ့လာကြတဲ့ပြည်သူတွေကိုဝိုင်းဝန်းကူညီပေးကြဖို့ရန်ကုန်အခြေစိုက်တော်လှန်ရေးအင်အားစုအဖွဲ့တွေကမြစ်တာရက်ခံလိုက်ပါတယ်နိုင်ငံတော်ဝန်စစ်ဖြစ်ပွားရာဒေသတွေကပြည်သူတွေဟာနေရက်ရက်ရွာမြို့တွေကိုစွန့်ခွာပြီးတော်လှန်ရေးစစ်ပွဲအရှိန်မပြင်းထန်သေးတဲ့ရန်ကုန်နဲ့မန္တလေးမြို့တွေကိုပြောင်းရွှေ့လာနေကြတာကိုဖေမကူညီကြဖို့တော်လှန်ရေးအင်အားစု18ဖွဲ့ကဩဂတ်လ13ရက်နေ့ကထုတ်ပြန်လိုက်တာပါအဲ့ဒီထဲမှာစစ်ဘေးဒုက္ခသည်ပြည်သူတွေကိုအိမ်ငှားကအဆောင်ငှားရန်ကတွေဇေနှုံလျှော့ပေးကြဖို့နေထိုင်စားသောက်ဖို့အတွက်ကူညီစီစဉ်ပေးဖို့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်စေတဲ့အပြုအမူအပြောဆိုတွေပြောဆိုရေးသားတာတွေကိုရှောင်ရှားကြဖို့နဲ့စစ်ကောင်စီကစစ်ဘေးဒုက္ခသည်ပြည်သူတွေပေါ်ကျူးလွန်ဖိနှိပ်တာတွေရှိလာရင်လည်းဖော်ထုတ်တင်ပြကြဖို့ပါဝင်ပါတယ်စခိုင်းပြည်နယ်မြောက်ပိုင်းကစစ်ရေးပြစ်ပခါတွေကြောင့်ထွက်ပြေးလာကြတဲ့ရိန်ဂျာမွတ်စလင်တွေယာနဲ့ချီပြီးဒရုန်းနဲ့တိုက်ခိုက်ခံရလို့သေဆုံးမှုကိုရှုံချကြောင်းအမေရိကန်နိုင်ငံကအကြီးဆုံးအစ္စလမ်ဘာသာရေးအဖွဲ့အစည်းဖြစ်တဲ့အမေရိကန်အစ္စလမ်ဆက်ဆံရေးကောင်စီ CAIR ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့ဩဂတ်လ9ရက်နေ့ကနတ်မြစ်ကိုဖျက်ကူးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးဖို့ကြိုးစားနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာမိသားစုတွေကိုဒရုန်းနဲ့တိုက်ခိုက်မှုကြောင့်လူအနည်းဆုံး200လောက်သေဆုံးသွားတယ်လို့မျက်မြင်သက်တွေကပြောဆိုထားပြီးဒီတိုက်ခိုက်မှုအတွက်မြန်မာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အာရခတပ်တော် AA မှာတာဝန်ရှိကြောင်းစွပ်စွဲထားပါတယ်မြန်မာနိုင်ငံမှာရွှေဈေးတွေမကြုံစဖူးမြင့်တက်နေပြီးရွှေတစ်ကြက်သားကိုဩဂတ်လ13ရက်မနေ့ကငွေကျပ်85သိန်းလောက်ထိရောက်လာခဲ့ပါတယ်။ဩဂတ်လ12ရက်နေ့မှာတစ်ကြက်သားကို88သိန်းလောက်ကနေတစ်ရက်အတွင်း6သိန်းကျော်တက်သွားခဲ့တာလို့ရန်ကုန်မြို့ကရွှေလုပ်ငန်းရှင်လုတ်ကင်နေသူတို့ကပြောပါတယ်။ဒေါ်လာဈေးကလည်းမနေ့ကပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကိုကျပ်8150ကနေ9500ထိဖြစ်လာခဲ့တယ်လို့ဆိုပါတယ်။ထိုင်းဘတ်ငွေကလည်းတဘက်ကိုကြက်200အထိဖြစ်လာခဲ့ပြီးမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900လောက်ပဲရတော့တယ်လို့ငွေလှဲလုပ်ငန်းလုတ်ကင်သူကပြောပါတယ်။မန္တလေးတိုင်းမြင်းစံမြို့ကတဘာဝဓာတ်ငွေသုံးလျှက်စစ်တအားပေးစက်ရုံနှုံပိတ်လိုက်တာကြောင့်ဓာတ်အား4920မဂါဝတ်ကျော့ကျခဲ့ရပြီးရန်ကုန်တိုင်းမှာလျှက်စစ်ဓာတ်အားပြတ်တောက်မယ်လို့ရန်ကုန်တိုင်းလျှက်စစ်ဓာတ်အားပေးကော်ပိုရေးရှင်းကဩဂတ်လ13ရက်ကထုတ်ပြန်ပါတယ်။ဆမ်ကောတဘာဝတငွေဓာအသုံးဆက်ယုံမြင်းကြံနဲ့ V Power တဘာဝတငွေသုံးဆက်ယုံမြင်းကြံတို့ဩဂတ်လ12ရက်နေ့ကပိတ်သိမ်းလိုက်တာကြောင့်ရန်ကုန်တိုင်းအတွက်လျှက်စစ်ဓာအပေးနိုင်တဲ့ပမာဏရော့ကျသွားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်တရင်တွေကိုတင်ပြကြတာပါ။ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်မှာလုတ်ကင်နေတဲ့ကြားဖြန်လို့ခေါ်တဲ့ online ငွေလိမ်ကိုင်းတွေဟာတရုတ်လုပ်ငန်းရှင်တွေနဲ့အလုပ်သမားတွေဟာဒီလအတွဲမှာပဲမဲဆောက်မြို့ကိုရွှေ့ပြောင်းလာတာတွေများလာတယ်လို့ရွှေကုတ်ကုမြို့ကကြားဖြန်အလုပ်သမားတွေကပြောကြပါဗျ။ဒီအကြောင်းကိုရဲစီသူကတင်ပြပါမယ
်။ပြီးခဲ့တဲ့မေလ1ရက်နေ့ကစပြီးလာမယ့်စက်တင်ဘာလ31ရက်နေ့အထိနားလာအတွင်းကြားဖြန်လုပ်ငန်းတွေပိတ်သိမ်းပြီးထွက်ခွာကြဖို့မြရီချေဆိုင်ကရင်နယ်ကြားဆောင်တက် BGF ကသတိပေးစာထုတ်ပြန်ထားပါတယ်။အဲဒီနောက်ပိုင်းမြရီကနေမဲဆောက်မြို့ကို BGF လေကူးဂိတ်တွေကနေတဆင့်တနေ့ကိုလူ50ကနေ100ဝန်းကျင်အထိ ကန်းကူးလာကြတယ်လို့မြမအလုပ်သမားတွေကပြောပါတယ
်တရုတ်တင်ကြရင်သွားတဲ့လမ်းပေးဟိုတယ်ရှိရမလားအရင်မှဆိုလို့ရှိရင်ကြာပြန်သွားတဲ့တရုတ်တွေဆိုလို့ရှိရင်ရရှိဖို့ကိုပြန်ကူးအလိုမျိုးသွားကြတာအများကြီးပဲအဲ့ဒီအဲ့ဟိုတယ်မှာဆိုကြာပြန်ကတရုတ်တွေများတယ
်မဲဆောက်ကဟိုတယ်တွေလုံချင်းအိမ်ယာတွေနဲ့တိုက်ခန်းတွေမှာအငှားအနေနဲ့ရွှေပြောင်းနေထိုင်တာတွေများလာတယ်လို့မြမအလုပ်သမားတဦးကပြောပါတယ
်အလုပ်ကတော့လုံနေတော့မယ်သူတို့ဆယ်လာပိုင်းတော့ဆုံးလို့ထုတ်ထားပြီမဲ့အတိုင်းမဲ့တချို့ဒီလာကုန်ကြရင်ပြန်မဲ့လူတွေလည်းရှိတယ်ပေါ့နော်တချို့ကတော့အဲ့မဲဆောက်ဘက်ကိုကူးပြီးတော့ပတ်မနေငှပြီးနေကြကုန်ပြီအဲလုံတဲ့လူတွေလည်းလုံနေတော့မှာပဲ
လက်တော်မြရီမြို့ပေါ် BGF တပ်ဖွဲ့ဂိတ်ဝင်နေရာနဲ့ရွှေကုတ်ကူမြို့တည်နေရာကအွန်လိုင်းငွေလိမ်လုပ်ငန်းလုပ်ကင်သူတွေဟာစက်တင်ဘာလကျော်လွန်ပြီးရင်လုပ်ငန်းပြန်လုပ်ခွင့်ရဖို့ညှိနှိုင်းနေကြတယ်လို့လည်းသူကဆိုပါတယ်မြရီမျိုးတောင်ရင်မြဘေးကငွေလင်ခိုင်းနဲ့ကာစီနိုလောင်းကစားရုံလုပ်ငန်းလုပ်ကင်တဲ့တရုတ်နိုင်ငံသားတို့ကတော့ထိုင်းမြန်မာနယ်စပ်စံခလဘူရီနဲ့ဖျားသုံးသူမျိုးပဲပြောင်းရွှေ့နေကြတာလည်းရှိပါတယ်။မြန်မာလူထုတွေကတော့ပြည်တွင်းတိုက်ပွဲတွေနဲ့စစ်မှုထမ်းဖို့စုဆောင်းခံရမှာစိုးရိမ်တာကြောင့်နေရက်မပြောင်းကြဘဲတချို့ကဖျားသုံးသူဘက်ပြောင်းရွှေ့ကြတယ်လို့အများစုကမြရီမျိုးဘက်ပြောင်းလာကြတာပုံများတယ်လို့မြန်မာလူထုတွေကဆက်ပြောပါတယ်။
အဲကြာဖြတ်မှလုပ်တဲ့သူအများစုကကျတော့မိုးကုတ်တို့ပြီးရှမ်းမြောက်တို့ပြီးဟိုကချင်ပြည်နယ်မြစ်ကြီးနယ်အပကချန်လူတွေများတယ်ဆိုတော့သူတို့ဘက်ကပြန်လို့မရအောင်ဆိုတော့သူတို့ရန်ကုန်ကိုသွားနိုင်တဲ့လူကသွားမသွားနိုင်တဲ့သူကြောင့်လည်းမဲဆောက်ဘက်ခဏလာဆောင်ပြီးပြန်သွားကြလို့ပဲရှိရရန်ကုန်တို့ရာရီတိုင်းတို့ကသူတွေလည်းရှိရဟို180ရာခိုင်နှုန်းလောက်ကအဲဒီဒီမြောက်ရီမှာပဲကြာဖြတ်မှပဲလုပ်နေကြတာ
လက်ရှိအချိန်ထိထိုင်းမြန်မာနယ်စပ်ကပြရင်လက်နက်ကင်တင်းချုံနေမြေတွေဖြစ်တဲ့ရွှေကုတ်ကိုကြောက်ခက်မဲထော်တလေးကီကီဖတ်အေဖတ်ဝေါ်လီဖျားသုံးစုနဲ့မြရီမြို့နယ်အတွင်းကကာစီနိုအွန်လိုင်းဂိမ်းနဲ့ငွေလင်လုပ်ငန်းနေရာတွေကိုစစ်ကောင်စီတပ်ကဝန်ရောက်တိုက်ခိုက်တာတော့မရှိပါဘူးဒီအခြေအနေတွေနဲ့ပတ်သက်ပြီးမြရီမြို့က BGF စီကံထိန်းသိမ်းရေးယုံတာဝန်ရှိသူဗိုလ်မှူးနိုင်မောင်စောကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်ဖုန်းမပြေပါဘူးခင်ဗျာ
RFA ကနေဆက်လက်ထုတ်လွှင့်နေပါတယ်စစ်ကောင်စီကသူတို့လက်လွတ်ဆန်းရှုံးလိုက်ရတဲ့မြို့တွေရွာတွေကိုဘုံကျဲတိုက်ခိုက်တာတွေပိုများလာတာကြောင့်အရက်သားထိခိုက်သေးဆုံးတာတွေလည်းတိုးလာနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအကြောင်းကိုမတ်ဝေမာထွန်းကတင်ပြထားပါတယ်
ကိုကန့်တက်မတော် MNDAA ကဇူလိုင်လ3ရက်နေ့မှာစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေစိုက်ရာလာရှို့မြို့ကိုဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်တော်လန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့ရွာတွေကိုစစ်ကောင်စီဟာလေကြောင်းကနေဘုံကျဲတာတွေခတ်ဆိတ်ဆိတ်လုပ်လာတယ်လို့တော်လန်ရေးအင်အားစုတွေကပြောကြပါဗျ။တန်မျိုးသားလူမျိုးရေးတပ်မတော် DNNA က2029စစ်စင်ရေးပထမပိုင်းဖြစ်တဲ့2023ခုနှစ်ဒီဇင်ဘာလ15ရက်နေ့ကတည်းကတိုင်းထားတဲ့နန်းစံမျိုးကိုအခုဩဂတ်လ12ရက်နေ့ညမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့ပါဗျ။နတ်ဆန်မျိုးပေါ်ကိုပေါင်900ဘုံ6လုံးကျဲချခဲ့တာကြောင့်ဒေသခံတယောက်သေဆုံးပြီးတော့အဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့တပ်အန်းအမျိုးသမီးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်
နမ်ဆန် EPC ရုံးမှာတလုံးပေါက်ကွဲသွားတော့အမှ EPC ရုံးကတော့အကုန်လုံးပျက်စီးသွားတယ်ဗောနော်အမှရှိတဲ့ transformer တွေကစအကုန်လုံးပျက်စီးသွားတယ်အတခုကြတော့ဒီအာနမ်ဆန်ဒေတာဦးစီယုံနားလေးမှာသလုံးကြတယ်ဒီနောက်ထပ်ယုံပေါ့နော်ယုံတစ်ခုမှလည်းပြန်ကြတော့အမှလည်းဒီတယောက်တော့အဲမှာပွဲချင်းပြီးတော့ဆုံးသွားတယ
် RFA ကပြုစုထားတဲ့စီးရင်တွေအရာရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းကုတ်ခိုင်နမ်ဆန်သိန်းနီရခိုင်ပြည်နယ်ကမြောက်ဦးကချင်ပြည်နယ်ကလိုက်စာနဲ့မန္တလေးတိုင်းစင်ကူးမြို့တွေမှာဇူလိုင်လ1ရက်နေ့ကနေဩဂတ်လ12ရက်နေ့မနေ့ကအထိတလားကျော်အတွင်းလေကြောင်းကနေအကြိမ်20ကျော်ဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်။ဒါဟာမျိုးတွေကိုတော်လန်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပြီးတဲ့နောက်တိုက်ပွဲတွေမရှိတော့ဘဲအခြေအနေတွေတည်ငြိမ်လာချိန်မှာဘုံကျဲတိုက်ခိုက်ခံရတာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းအရသား40ထက်မနည်းသေဆုံးခဲ့ပါတယ်။မန္တလေးတိုင်းမှာလည်း2029စစ်စင်ရေးဒုတိယပိုင်းအတွင်းဇူလိုင်လ18ရက်နေ့ကတည်းကမန္တလေးပြည်သူ့ကာကွယ်ရေးတပ်မတော် MDY PDF ထိန်းချုပ်ထားတဲ့စင်ကူးမြို့နယ်ကိုဩဂတ်လ4ရက်နေ့တရက်ထဲမှာပဲလေကြောင်းကနေဘုံကျဲလို့ဒေသခံ73ယောက်သေဆုံးခဲ့ပါတယ်။စစ်ကောင်စီတပ်ကစစ်ရေးပြတ်မဟုတ်တဲ့နေရာတွေကိုပို့ပြီးတော့တိုက်ခိုက်လာတာကြောင့်စိုးရိမ်ရတယ်လို့လုံခြုံရေးရအမိမဖော်လို့တဲ့စင်ကူးဒေသခံတယောက်ကပြောပါတယ်။
ကွာကြတော့တိုက်ပွဲလည်းမဖြစ်ပဲနဲ့ဒီတိုင်းပဲလေးလေးနဲ့လာလာကျေတာခဏခဏပဲကြေရတာဟိုလိုဆိုမှဆိုသမင်းကောင်မဆိုင်ရရေလဲကောင်ထိုးနေရပေးဆက် အခုထိုင်ရမှာလို့ခုထားရမှာလို့အဲ့လိုပေါ့ကိုရဲ့တော့ဖို့ရောက်တာပေါ့ခုကျသိရတော့ပေါ့ဖွင့်မြကူနေမနေရတော့တာပေါ့
နှစ်ဖက်တိုက်ပွဲတွေမရှိပဲအရသားတွေကိုပြစ်မှတ်ထားပြီးလေချောင်းကနေဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့စစ်ရာဇဝတ်မှုတွေကိုတားဆီးပေးဖို့ဆိုပြီးတော့မြောက်ပိုင်းညီနောင်မဟာမိတ်သုံးပွဲကဩဂတ်စ်လ6ရက်နေ့မှာနိုင်ငံတကာကိုတိုက်တွန်းတောင်းဆိုထားပါတယ်စစ်ကောင်စီဟာသူတို့ထိန်းချုပ်ထားတဲ့နယ်မြေအများအပြားကိုလက်လွတ်ဆုံးရှုံးလိုက်ရပြီးတဲ့နောက်မြေပြင်ထိုးစစ်တွေမလုံနိုင်တော့ပဲတော်လန်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးဖြစ်တဲ့မြို့ရွာတွေကိုလေကြောင်းကနေဘုံကျဲပြီးပြည်သူကိုအထိနာအောင်လုပ်တဲ့နီးလန်းကိုရွေးချယ်အသုံးပြုလာတယ်လို့တော်လန်ရေးအင်အားစုတွေကဝေဖန်နေကြပါတယ်ရှင်
အခုဆက်လက်ပြီးကရင်တိုင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရန်ထုတ်နဲ့တင်ပြထားပါရစေ
။ဝေါ်လေးပဒုကနာတပ်ပုကပစိဆဝါဒေါ်တူလူမူဘတူလ RFA ကညောကလူဒူပေဟုဖလာအတပ်ပစော့တရလော်ဤနေလော။ယာနာဖော်လတီနေလော။တောဤတပ်ပစော့လဘခေဒီကနာစီကမြူဝဲ။စုပကထဒူတာဟိုကမလဖဘဒဝက်ဆာတကဆိုင်ရလခိပကနဟူဘကဒေါကညောမထရာမှုနိပထမီစီလူဝတော်ဝိနေလောပခုဒုကနမကွာတဲ့ကေ
သူကကအတထဒူအခုကမလဖတရာဘဒူကီရခိစီလူနိလာဂူရတောအနီမထူလဆက်ဒနေကီယနိကညရကလူဆေဖဂရကတူလတာပဟဂောကလချူကိုရီမုကဆာဟဂောကြောက်ကြည့်ပတ်တော်အပူနေသူနေစုတဆောကမောသူကကခခလစ်တူရေKalaya nusite aparpa kaloti wetgiya khisi mama klopado aklita pla lotte bado tiwe pomula atani otesi lunidga kho kedoi bahini wegiga utaku sayabla agelo panwido aniseko tukaka khokle turi khamaya tegiya nu atule osolo atape shewa tugle tapha kaloti we tegiya khisi mama klopado akli khipla lotte bopha tiwe phe kedokhin towa pu akho to wanti la atani khisi yani dga အခေါ်ဒူတလည်းအစီတော့အယော်ဒီလည်းအစီတပါဘာဒူတီဝဲတော့ကလုဖာဒူအကီနီလောဖက်ခေါ်တော့အနီစီကသူကကအတူတပါခါလကွီလမီပူတော့ဒရုန်းတပါအခုတစ်ဖြူစစ်တော့ဖို့ဥကြီးအေလက်အတန်ကိုခုစီခုနေတကဘာဒီတီဝဲတော့ဒရုန်းမီပူအကီနီလောကိုည
ာပူခင်းနေလက်တွေ့နေနေအမစီတွေဘာကခုရနာလက်စီတော့လက်တစ်ချက်ဘာကတူကြည့်ကြည့်နေတယ်ဘာကဦး
ခညောမထူရမွနီပွက်တော့နူးစီလူနီလာဂူဒစီခီတော့နီနဲမိဝဲမွနီဒနီလဲဘဝကညောဒရကလူတင်ညာပပနောဝဲတော့လူပပူအဒီအမေမထူရမှုတနီလားခီရခီစီလူနီအင်းပဝဲကညောမထူရပဒူပခုအမှုနီပွဲထော်ဝဲနွီစီလူနီလီနီလားမုတနီအဝဲအင်းလက်ပကညောတော်တကလူအောမထူရအမလက်ဟီလိုတီအတာတမှုတဖာနေမေဝတတိနောထော်တော်မလာကပေါ်ကီအောအမှုနီနီလားအဝဲတိတဖာနေတီလက်ပကမှုအောအဝဲတိလူထော်ကွေအသွေးအထီတော်အတာတမှုလဲထီကောတော်ပကလူကအခုမေတလူတပွေအဒုတ်တလေဟောက်ခုခဲနီလားလက်တန်ဒီအခုပစက်ဆဲဝါတော့ပလီပပွေမာလာကပွားပါမထူရအမှုအပါအတော့ဘူးတော့ဝဲအဘူးအတီတော့တီတကုံမူခွားတဲ့ပါခက်လက်ကလက်ပေါ်တော့နခုနတာဂီပါခုတော့တဆုကြီးအထောက်ပွဲအတော့အမှုခါဆူညာနေလားလက်တီပကောတော့ပကလူတတပလီရောနွီစီရနေတော့ဘူးနေတတမှုအမဘလူထော်တီအတာပါစာပတဒူခေါ်ဒီစူပတမူလာဖတ်တဲ့ဒီပါအခုအလောဒပကတဲလေပကဘတ်တူထမထူရတတ်ဟောပကဘအမှုမထွက်ဒီပမထူရဒါလောက်လေအတူတကပါပကပမလက်ပွဲမထူရအတမူလာဝေကီရိုခီစီလူနီလာဂူဒစီကီတော့အနီလေအလောဘဝဲနူစီလူဝတ်ဝကညောမထူရအမှုနီနေကညောတက်ကလူတတူပလတ်တူမူဒိုတူခကလက်ဒိုဆူဆဘဂျိုဟဲတေဖလာခါဝဖဲအလီဟေယူအပူနီလောပပဝကလူတာဆာဖာအဂီဘာအတတေတဘာသွီတောတာသောတတဆူတတ်ဟောအတော်ဖာခူဒိုခရူဆိုတတေတဘာဖာပကပတူအောလက်ပပကလူအတမူလာဖော့တဲ့ကလပတ်တော်အောင်နေလား
ဘာဒုကနာတာဖိုခဲလစီဟလေတနညရေဘောကညောကလူတူအတက်ဆော့အတက်တက်လေကမြဝဲပွေလားတစီဘီဘတ်သူလသူခုဒုကနာဘာပတရတက်လေနေလားမောတူဘာမူကွာတဲ့ကေ
ဒီစီစဉ်နေပဲဗုဒ္ဓဖူးနေနနခင် RFA ရဲ့ထုတ်လွှင့်ချက်တွေကိုရနာခွင့်ပြုပါမြမပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တနေ့ဖြစ်ကြပါစေခင်ဗျာ